အရှိတောင်အာရှဒေသမှာလူမောင်ခိုရရဲ့တားကောင်ဖြစ်ကြရတဲ့အဖြစ်မျိုးတွေနောက်ထပ်မဖြစ်အောင်လို့သက်ဆိုင်ရာအစိုးရတွေကကြိုးပမ်းကြဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့လူဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူမောင်ခိုရရဲ့လက်ထက်မှာလူအခွင့်အရေးချိုးဖောက်မှုတွေခံခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ရမှာအသေးစိတ်ဖော်ပြခဲ့တာပါဒီအကြောင်း VOA သတင်းထောက် Steve Harmon ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ကြားအောင်လို့ငါပြောပြထားပါတယ်
Amnesty International ရဲ့အစီရင်ခံစာကိုတော့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေပင်လယ်ထဲမှာရောကုန်းပေါ်မှာပါလူခွင့်ရေးချိုးဖောက်ခံရရတွေကိုကိုယ်တိုင်ကြုံရရသူတွေကိုမေးမြန်းပြေဆိုထားတာပါကုလသမဂ္ဂရဲ့ခန့်မှန်းချက်အရဒီနေ့ထက်ရှိတောင်အရှပင်လယ်ပြင်မှာသေဆုံးသူ360ရှိမယ်လို့ဖော်ပြထားပေမဲ့တကယ်တော့ဒီထက်ရာခိုင်နှုန်းကနေထောင်ခန်းလောက်ထိပိုများနိုင်တယ်လို့လည်းအစီရင်ခံစာကခန့်မှန်းထားပါတယ်
Abuses that were perpetrated against them by the boat crews were just unimaginable, including young children who spoke with me about being beaten many times.
Dilu rebo timo dawe ye nait set hnit pan mu ri ha twe ma chi wun la aw ma be. Sima ne saka pyo kya de khle tiao so ye nei dan a chin chin yai khan kya da lu nai yi ato cha pin le de pit cha da le khan ha ba de. တချို့လည်းရင်းနှီးသိကြတယ်လို့တချို့ကတော့အသက်မသေချန်ခဲ့ကြပါတယ်တကယ်ကိုစိုးဝါးပြင်းထန်လို့နဲ့နှိပ်စက်မှုတွေပါပွင့်လင်းရသည့်ရလာတဲ့အမြပင်္ဂလားနဲ့ကပ်လီပင်လယ်ပြင်တွေမှာရေချောင်းခီးထွက်ကြမဲ့ရာသည့်စတင်တော့မဲ့အချိန်မှာပဲ Amnesty International ရဲ့အစီရင်ခံစာထွက်ပေါ်လာတာပါမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်အများပြားကလည်းလူမောင်ခိုရရဲ့တားကောင်တွေဖြစ်ကြရတယ်လို့အစီရင်ခံစာကဖော်ပြထားပါတယ် မတုံရသည့်အကုန်ရေရောင်းကနေအလုံးရင်းနဲ့ထွက်ခွာလာမျိုးအခုချိန်ထိမကြားရသေးပေမဲ့လူရန်နဲ့ချီလိုက်ပါလာတဲ့ဆက်လီနှစ်စင်းကတော့မကြသေးရင်တော့ပဲဘင်္ဂလားဒေ့ရှ်နိုင်ငံစစ်ကောင်မျိုးနဲ့မြန်မာနိုင်ငံမောင်းတော်မျိုးတွေကနေမလေးရှားကိုရောက်သွားခဲ့ကြတယ်လို့လည်းနှိစက်သူတချို့ကဗီဒီယိုကိုပြောပါတယ်။ထိုင်းနိုင်ငံကတော့မလေးရှားနယ်စပ်အနီးလူမောင်းခိုးသူတွေကဖွင့်လှစ်ထားတယ်လို့ယုံကြည်ထားက
်ရွှေပြောင်းဝင်ရောက်သူတွေရပေါင်းများစွာလည်းလူမောင်ခိုရီကပင်လယ်ပြင်မှာဆက်လက်နေနဲ့ဆွန့်ပစ်တာခံခဲ့ကြရပါတယ်လူမောင်ခိုရီရဲ့တားကောင်ဖြစ်ကြရတဲ့သူတွေအနေနဲ့ရရအလုပ်တွေကိုဝင်လုပ်ကြရတဲ့နေရာမှာလည်းပြစ်နှိပ်မှုမျိုးစုံနဲ့ကြုံရရတယ်လို့ Amnesty International အဖွဲ့ကသူတည်တည်ရှင်းပြကပြောပါတယ်
Many of them paid very very low fees and some paid nothing at all to get on their boatsWhich suggests that the boat crews were going to make money in other ways.
ဆန်နီဘောပါသွားကြတဲ့သူအတော်များများဟာလောက်ခမဆိုးသလောက်သာရကြတယ်လို့တချို့ဆိုရင်ရတော့မရကြပါဘူး။တင်မောသားတွေအနေနဲ့ကတော့တစ်ဖက်တစ်လမ်းကဝင်ဝင်ရနေတယ်ဆိုတဲ့သဘောပါ။ဒေသတွင်းမှာအထမလှုပ်အားပေးခိုင်းစေတဲ့လူမောင်ကိုဂိုင်းကြီးတစ်ခုရှိနေပါတယ်။ကျွပြခိုင်းစေခံရတဲ့ကိစ္စမျိုးတွေရှိနေပြီးတော့ဒါမျိုးတွေကိုထိုင်းငါဖက်လုပ်ငန်းတွေမှာတစ်ခါတရံတွေ့ရတတ်ပါတယ်။
ရှိပြောင်းလို့သမားတွေကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပစီခန်းခံရတာတွေထိုင်းနိုင်ငံတော်ရင်းစကန်တွေကအစုလိုက်ပြုံလိုက်မြို့နယ်ရနေရာတွေကိုတွေ့ခဲ့ရပြီးနောက်မေလာနှောင်းပိုင်းဘန်ကောက်မြို့မှာကျင်းပခဲ့တဲ့ညီလာခံမှာတော့နိုင်ငံပေါင်း18နိုင်ငံပါဝင်တက်ရောက်ခဲ့ကြတာပါဒါပေမဲ့လည်းဒေသတွင်းနိုင်ငံတွေကသဘောတူညီချက်တစုံတရာမရခဲ့ပဲရှိပြောင်းဝင်ရောက်လာသူတွေကိုအခြေချနေထိုင်နိုင်မှုပဲဖြစ်ဖြစ်နေရရင်ပြန်ပို့ဖို့ပဲဖြစ်ဖြစ်စီစဉ်ရမယ်တစ်နှစ်အတွင်းယာယီလက်ခံထားဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကသာသဘောတူကြရတာဖြစ်ပါတယ်ခင်ဗျာ